English နိုင်ငံကောက်ဆက်ပစားကရိုဟင်ဂျာဒုက္ခသည်တွေအတွက်ဗြိတိန်နိုင်ငံကစတာလင်ပေါင်89တန်ချမှတ်ပေးအပ်မယ်လို့တင်းကင်းတွင်နေမှာပဲကြေညာလိုက်ပြီးဒါဟာဆိုရင်2019ခုနှစ်ဩဂုတ်လရိုဟင်ဂျာပြည်ပခါစတင်ပြီးနောက်ပိုင်းဗြိတိန်ရဲ့ထောက်ပံ့မှုကစတာလင်ပေါင်226တန်ထိရှိသွားပြီဖြစ်ပါတယ်ရိုဟင်ဂျာဒုက္ခသည်အရေးအတွက်ဗြိတိန်ကနောက်ထပ်ရန်ပုံငွေထပ်မံပေးအပ်မယ်အကြောင်းဘင်္ဂလားဒေ့ရှ်ဆိုင်ရာဗြိတိန်သံအမတ်ကြီးရောဘတ်ချက်တရွန်ဒစ်ဆင်နဲ့ဗြိတိန်နိုင်ငံတကာဖွံ့ဖြိုးရေးဌာနအကြီးအကဲဂျူဒစ်ဟာဗီတို့ကတင်းနှင်းကနေနဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။အခုထောက်ပံ့မယ်ရန်ပုံငွေကတော့ဆန်းနဲ့ရိတ်ခါကျမ်းမာရေးဆောက်ရှောက်မှုတောက်သုံးရေးတကူရေးတန့်ရှင်ရေးနောက်လိမ်ပိုင်းဆိုင်ရာထိပါစော်ကားခံရသူများကိုဆောက်ရှောက်မှုနဲ့နှစ်သိမ့်ဆွေးနွေးရေးဘေးဒဏ်ခံရလွယ်သူတွေအတွက်အကာအကွယ်ပေးရေးတို့မှာအသုံးပြုမှာဖြစ်ပါတယ်။ဒါပြင်ရိုဟင်ဂျာပြည်ပခါကြောင့်ရိုက်ခတ်ခံရတဲ့ဒေသခံအတိုင်းဝိုင်းနေရှိရာကောက်ဆက်ပစာခရိုင်တွင်စီးပွားရေးနဲ့သဘာဝပတ်ဝန်းကျင်ထိခိုက်ခံရမှုရောပါတက်တာကြီးအတွက်လဲစတာလင်ပေါင်ဝင်တန်20ပံပိုးမှာဖြစ်ပါတယ်။ရခိုင်ပြည်နယ်ရင်းကပြည်ပခါတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတဲ့ရိုဟင်ဂျာဒုက္ခသည်တိမ့်ချီရှိနေပြီးဌာနေပြန်ရေးကလည်းမရည်ရသေးပါဘူး။မြန်မာဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုအသိမှတ်မပြုသေးတဲ့အပြင်နိုင်ငံသားဖြစ်ခွင့်ကိုလည်းအာမခံချက်မပေးတာကရိုဟင်ဂျာတွေထပ်နေပြန်ရစ်အတွက်အဓိကအဟန့်အတားတစ်ခုဖြစ်နေပါတယ်။